ရှေ့သတင်းပတ်ချက်စမ်းပြင်းနဲ့တိုင်းတုံမြို့မှာတွေ့ဆုံမှုရှိတဲ့ငင်းချမ်းရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအနေနဲ့တဖက်နဲ့တဖက်အလျှော့ပေးမှုတွေလုပ်နိုင်မှသာအပြစ်ရစေရည်ချင်းတွေကိုရောက်လာနိုင်မှာဖြစ်တယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကသုံးသပ်တယ်လို့ဒီဆွေးနွေးပွဲဖိတ်ကြားထားတဲ့တချိန်ထဲမှာပဲမြေပြင်တိုက် MNDA MNDA တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဩဂုတ်လ31ရက်နေ့ကရှမ်းပြည်အရှိချမ်းကျိုင်းတုံမြို့မှာတွေ့ဆုံပြီးနောက်စက်တင်ဘာ16ရက်နေ့ကျိုင်းတုံမြို့မှာပဲနောက်ထပ်တစ်ကြိမ်တွေ့ဆုံမှုအဆိုပြုခဲ့ကြတဲ့အတိုင်း NRPC ဘက်ကစက်တင်ဘာလ9ရက်နေ့မှာဖိတ်ကြားစာပို့ခဲ့တာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းတက်ရောက်မယ်လို့ VOA ကိုအတည်ပြုပြောထားပါတယ်အခုလာမဲ့ရှေ့သတင်းပတ်တဲ့တွေးဆမှုအပေါ်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်အခြေစိုက်တိုင်းသားများမဟာမိတ်အဖွဲ့အထွေထွေတွင်မူ UM2 အောင်ကပြောပါတယ
်အလွန်ခဲတဲ့ဩဂုတ်လ31ရက်နေ့မှာတရုတ်ရဲ့ PR ကြောင့်ပဲဖြစ်ဖြစ်ဒီမမစစ်တပ်အနေနဲ့နိုင်ငံတကာရဲ့ PR ပေးမှုကိုရှောင်ရှားလိုတဲ့နေပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့ဗျာဒီလိုမျိုးဒီစီဝေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီထက်ပိုပြီးတော့မှစတင်မှာ16ဆက်ခုမှလုံးမဲ့စီဝေးအတွက်လည်းကျွန်တော်အနေနဲ့ပို့ပြီးတော့မှမျှော်လင့်မိတယ်
။ဩဂုတ်လ31ရက်နေ့ဇူနီဘက်မှာမြန်မာတပ်မတော်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့သူတွေတက်ရောက်ခြင်းမရှိတာကြောင့်အချို့ကိစ္စတွေမှာနှစ်ဖက်ညှိနှိုင်းဖို့အခက်အခဲရှိခဲ့ကြပါတယ်။ဒီတစ်ခေါက်မှာအခြေလဲမဆွေးနေနိုင်ရင်အပြစ်ရရေးနှစ်ဖက်သဘောတူညီမှုရဖို့ခက်နေလိမ့်မယ်လို့ဂျာမနီနိုင်ငံမှာနေတဲ့မြန်မာတိုင်းရင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်။
ဒါကတော့မကြည်လေတဲ့နေရာတတ်မှတ်မှုရှိတယ်လေအဲ့နေရာတတ်မှတ်မှုကပါလို့ဆိုတော့အစားတော့ကတော့အေးကိုလိုက်စားပြရမယ်လို့ပြောတယ်ဗျာဒီနောက်ပိုင်းကျတော့တစ်ထစ်လျှော့လာပြီးရှမ်းပြည်မှာတိုက်နေရင်ရှမ်းပြည်မှာနေပါပါညာခွေးကအဲ့လိုပြက်လာဆိုတော့အဲ့ဒီအပိုင်းကလည်းအပြစ်ခတ်ရစရီလုံမယ်ဆိုလို့ရှိရင်အခုတိုက်နေတဲ့တပ်တွေရောက်ရောက်နေတဲ့နေရာမှာတို့အကုန်ရက်ကြမှာပေါ့အဲ့ဒါတို့ရဲ့ဒီညီနောင်သုံးဖွဲ့ရဲ့ position ပေါ့နော်တက်တလာအဲ့ဒီဥစ္စာကိုတို့ကြည်လျအောင်မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်အဲ့ဒီ bilateral ceasefire လည်းမဖြစ်နိုင်ဘူးပြ
။ဒီတစ်ခေါက်မှာနှစ်ဖက်တက်တွေကြားတပ်ပိုင်းဆိုင်ရာကိစ္စတွေအဓိကထားဆွေးနွေးကြဖို့ရှိတာကြောင့်စစ်ကြောဖြစ်လာမဲ့ဆိုးကျိုးတွေကိုဒေသခံပြည်သူတွေဆက်ပြီးမခံစားကြရအောင်အလျှော်ပေးမှုတွေလုပ်ဖို့လိုလိမ့်မယ်လို့ UM2 အောင်ကထောက်ပြပါတယ
်။အပြစ်ခတ်ရဆိုင်ရေးပေါ့နော်ဒီကိစ္စကိုလှုပ်ဆောင်တဲ့ခါမှာအဓိကအရေးကြီးတာတော့နှစ်ဖက်လုံးကစစ်တပ်ကရောပြီးတော့ညီတော်သုံးဘက်ဘက်ကနေပြီးတော့မှရောအဓိကကတော့အ short term လေးတွေပေါ့ဗမာစစ်တပ်ကလည်းသူတို့ဘက်ကလူကိုလိုချင်တာကြီးပဲအရန်တောင်းဆိုတာမျိုးမဟုတ်ပဲနဲ့အထုတ်တူညီတော်သုံးဘက်ကလည်းကိုလိုတာကြီးပဲတောင်းဆိုတာမျိုးမဟုတ်ပဲနဲ့နှစ်ဦးနှစ်ဖက် short term လေးတွေကိုတန်းတူညီမျှလေးပေါ့နောက်ဖြစ်နိုင်ခြေရှိတဲ့ဟာလေးတွေကိုဆောင်ရွက်သွားမယ်ညှိနှိုင်းသွားမယ်ဆိုလို့ရှိရင်တော့အပြုသဘောဆောင်တဲ့အနေအထားကိုကျွန်တော်ရောက်သွားမယ်နောက်ဆက်တဆင့်တက်လာတယ်လို့ကျွန်တော်အနေနဲ့အဲယူဆလို့ရတယ်ဒါပေမဲ့ဒီအ short term ကိစ္စလေးတွေအပေးယူတွေကိုတစ်ဖက်သက်မဟုတ်ပဲနဲ့ပေါ့နော်ဆောင်ရွက်မယ်ဆိုတော့အောင်မြင်နိုင်တယ်သို့မဟုတ်ပဲအဲဒီမှာတော့ဆွေးနွေးနေပြီးတော့နောက်ဘက်မှာပြန်ပြီးတော့မှတိုက်ခိုက်နေတာမျိုးတော့မဖြစ်စေချင်ဘူးပေါ့နော
်တကယ်တော့ဩဂုတ်လ31ရက်နေ့ကျိုင်းတို့ဆွေးနွေးပွဲဖြစ်လာတယ်ဆိုတာကလည်းတရုတ်နိုင်ငံရဲ့ဂျာဝင်ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့လေးလာသူအများစုကသုံးသပ်ထားတာပါတကယ်အပြစ်ခတ်ရစဲရေးလိုချင်ရင်တော့အင်အားကြီးတဲ့ဘက်ကရှော့ဖို့လိုလိမ့်မယ်လို့ဆိုင်းဝမ်ဆန်းကမြင်ပါတယ်
။ဒီဘူရအားဖြင့်ကြည့်လို့ရှိရင်တော့နှစ်ဖက်စလုံးကနိစ္စချင်တဲ့ဆန္ဒရှိတယ်ဆိုတဲ့ပုံစံမျိုးပေါက်တယ်။ဒါပေမဲ့အဲ့ဒီချေချာကြတဲ့အနောက်ဘက်မှာကျွန်တော်တို့လာတိုက်ရင်တော့ကျွန်တော်တို့ကတော့အဆောင်ကိုခုကမယ်လို့ပါလို့အဲ့ဒီညီနောင်သုံးဘွဲ့ပဲကလည်းပြောတယ်။အစိုးရကလည်းတို့လာပြီးတိုက်တယ်ဆိုရင်တို့ကပြန်တိုက်ရမယ်ဆိုအဲ့လိုမျိုးပြောထားတဲ့အခါကျတော့အခုတို့ထုတ်တဲ့ကြီးရင်ချက်ပေါ့နော်။သိပြီစိတ်ထဲမှာဦးလိုက်တက်လိုက်ပါတဲ့ပုံစံမျိုးထက်နိုင်ငံကြီးအရာသူတို့က position ယူခြင်းတဲ့ပုံစံလောက်ပဲသူကပေါက်တော့ဆိုတော့ကျွန်တော်ထင်တာဖြစ်ရမှုသိပြီရှိဘူးလို့ထင်တယ်တမတော်ဖေကဒီထက်ပိုပြီးတစ်ထွက်လျှော့မယ်ဆိုလို့ရှိရင်တော့အပြစ်အခက်ရစရင်ရက်သွားတဲ့အပိုင်းတော့ဖြစ်ချင်ဖြစ်လာနိုင်ရည်ရည်ရှိတယ်တကယ်လို့တမတော်ကဒီပုံစံအတိုင်းပဲသူကတော့အဲ့လိုမားနေမယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရစရေးအစေရဖို့တော့သူကခက်မယ်လို့ကျွန်တော်ထင်တာ
ဒီတော့အတွင်းရခိုင်ဒေသမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြမအစွေအတက်တွေကြားတိုက်ပွဲပြင်းထန်နေသလိုရှမ်းပြည်နယ်ကြောင်မဲမြို့နယ်ချိုဟောင်းရွာမှာလည်းစက်တင်ဘာ12ရက်နေ့ညနေပိုင်းက မြန်မာတပ်မတော်တပ်မတရားတိကနေ TNL တိုင်ရင်68ခုကိုလာရောက်တိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။